ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA အနေနဲ့ NCCT တပြည်လုံးအပြစ်ခတ်ရစဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့နဲ့မြန်မာအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဇန်နဝါရီလ29ရက်နေ့ကတွေ့ဆုံစဉ်မှာမပါဝင်ခဲ့တဲ့အတွက်မကြာခင်ရန်ကုန်မှာပြုလုပ်မဲ့တပြည်လုံးအတိုင်းအတာနဲ့အဖြစ်ခက်ရစဲရေးလက်မှတ်ရေးထိုးပွဲကြိုတင်ဆွေးနွေးပွဲတွေမှာပါဝင်ဖို့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ကဖိတ်ကြားလိုက်ကြောင်း RCSS ကပြောပါတယ်ဇန်နဝါရီလ30ရက်နေ့ချင်းပိုင်းမှာတွေ့ဆုံစဉ်ဖိတ်ကြားခဲ့တာပါ VOA သတင်းတောက်မအေးမာကတင်ပြပါမယ်
မြန်မာအစိုးရနဲ့2012ခုနှစ်ဒီဇင်ဘာလထဲမှာအဖြစ်ခက်ရစဲရေးဆွေးနွေးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ဟာမကြသေးခင်ကလော်ခီလာတိုင်းရင်းသားညီလာခံကြီးမှာတတိုင်းမီလုံးအတိုင်းအတာနဲ့အဖြစ်ခက်ရစဲရေးမူကြမ်းကိုလက်မှတ်ရေးထိုးထားတဲ့အထက်မှာပါဝင်ခြင်းမရှိသေးပါဘူးဒီအတွက်မကြခင်မှာရန်ကုန်မှာပြုလုပ်ဖို့ရှိနေတဲ့တပီလုံးအတိုင်းအတာနဲ့အဖြစ်ခက်ရစဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT နဲ့မြန်မာအစိုးရရဲ့ဆွေးနွေးပွဲမှာပါဝင်ဖို့အတွက် RCSS ကိုမြန်မာအစိုးရဘက်ကဖိတ်ကြားခဲ့တာဖြစ်ပါတယ်ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဘူမူဆိုင်လောင်ဆိုင်ကတော့မြန်မာအစိုးရဘက်ကကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပုံကိုအခုလိုပြောပါတယ်
။ကျွန်တော်တို့ RCSS NCCT ထက်မှမပါတဲ့အတွက်ကြောင့်ဒီတို့ကဒီအကြောင်းအရာတွေလာပြီးတော့ရှင်းပြတယ်။နောက်ပြီးတော့ရန်ကုန်မှာနောက်တစ်ချိန်ထပ်လုပ်မဲ့ဒီ NCCT ခြင်းနဲ့တခံပြန်ညှိနှိုင်းမဲ့ဖွဲ့မှလည်းကျွန်တော်တို့ RCSS ကိုတည်ရစေလိုတဲ့အကြောင်းလာပြီးတော့ပြောချတော့ပါတယ်။အစိုးရကစီတန်းဖိတ်ထားတယ်ဆိုတော့တော်ဖို့တော့အလားတာများပါတယ်။ဒါဖြစ်လဲဆိုတော့ဒီကိစ္စက NCCT ကိစ္စတာမဟုတ်ဘဲတရင်သားများအလုံးနဲ့ဆိုင်တဲ့ရှင်နေပွဲပေါ့နော်။ဒီ NCCT ကရရှိရတဲ့သဘောတူညီချက်စာချုပ်မူကြမ်းနဲ့အစိုးရကျွန်မကစီရေးဆွဲထားတဲ့ဒီနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရသေးသဘောတူညီချက်စာချုပ်မူကြမ်းကိုညှိနှိုင်းမှာဖြစ်တဲ့ကြောင့်အလုံးနဲ့တက်ဆိုင်တဲ့ကိစ္စကိုကျွန်တော်တို့သွားဖို့အလားလာများပါလေ
ပြီးခဲ့တဲ့2012ခုနှစ်ထဲမှာအပြစ်ခတ်ရစဲရေးကိုလက်မှတ်ရေးထိုးထားပေမဲ့မြန်မာအစိုးရတပ်တွေနဲ့ RCSS တပ်တွေဟာတိုက်ပွဲပေါင်း100ကျော်တိုက်ခိုက်မှုတွေရှိခဲ့လို့ဆိုပါရယ်အပြစ်ခတ်ရစဲရေးလုပ်ပြီးတဲ့နောက်ပိုင်းနေမြေအပိုင်းခြားမရှိသေးတဲ့အပေါ်မှာတိုက်ပွဲတွေဖြစ်လာရကြောင်းဘူမူဆိုင်လောင်ဆိုင်ကဆိုပါရယ
်တိုက်ပွဲတွေကတော့လက်မှတ်ချပြီးရေးထိုးကြတဲ့အခါအခုချိန်မှာတိုက်ပွဲပေါင်း100ကျော်ဖြစ်ပါပြီခင်ဗျအဲတပ်မတော်ကနေစစ်ကြောင်းတွေထပ်အချိန်မှာဒီလိုကကျွန်တော်တို့ဟိုကြေတင်ပြီးတော့အကြောင်းမကြားတာအတိမပေးတာပဲဖြစ်ဖြစ်ဒီကျွန်တော်တို့ကိုတမင်တက်တက်ချိုးမိုးရေးနေမျိုးရှင်နေရေးဆိုတဲ့ပုံတရားနဲ့စစ်ကြောင်းလက်တဲ့အချိန်မှာပဲဖြစ်ဖြစ်နေရာချထားရေးနဲ့ပို့ပြီးတော့တက်ဆိုင်မှာတယ်နေနေအဲတမရေးနဲ့လက်တက်ဆိုင်မှာတယ်အခုအချိန်မှာကျွန်တော်တို့အပြစ်ခတ်တာရေးလှုပ်ထားပြီးတော့အပြစ်ခတ်ရဆဲရေးတွေကလှုပ်ထားပြီးဒီတတိယနေရာမေတ္တမရေတို့ဖိစီဆက်ဆက်တမချတာမရှိသေးပါဘူးဆိုတော့တမတော်ဘက်ကလည်းစစ်ကြောင်းတွေနဲ့လှုပ်ရှားတဲ့အချိန်ခါမျိုးမှာဖြစ်ဖြစ်ကျွန်တော်တို့ကျွန်တော်တို့ရောက်ရှိတဲ့ data မှာကျွန်တော်တို့လှုပ်ရှားတဲ့အချိန်မှာဖြစ်ဖြစ်တော်ရက်မှာတော်တွေ့ကြဆုံးကြတဲ့အချိန်မှာတော့ဒီကိုဦးဆိုတဲ့ပုံစံမျိုးနဲ့စစ်ချခတ်ကြနေတော့ပါခင်ဗျာ
ရှမ်းပြည်နယ်ထဲမှာမြမအစိုးရနဲ့လွန်ခဲ့တဲ့89ခုနှစ်လောက်ကတကြိမ်မြမအစိုးရတစ်လက်ထက်မှာတကြိမ်အပြစ်ခတ်ရဆေးရေးလုပ်ထားတဲ့ရှမ်းပြည်တပ်မတော် SSA နဲ့ RCSS တို့ဟာမဟာမိတ်ဖြစ်ရှိနေပြီး SSA ကတော့တပီလုံးအပြစ်ခတ်ရဆေးရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT မှအဖွဲ့ဝင်ဖြစ်ပါဝင်ကဒတိုင်းပြည်လုံးအတိုင်းအတာနဲ့အပြစ်ခတ်ရဆေးရေးမူကြမ်းကိုလက်မှတ်ရေးထိုးထားတဲ့16ဖွဲ့ထဲမှာပါဝင်ပါတယ်RCSS ကတော့လက်မှတ်ရေးထိုးထားခြင်းမရှိသေးပါဘူး။ဒါပေမဲ့တိုင်းရင်းသားအားလုံးရဲ့ဆုံးဖြတ်ချက်တွေကိုမူအားဖြင့်သဘောတူတဲ့အကြောင်းကိုသာပြောဆိုထားပါဗျ။ SSA တပ်ဖွဲ့တွေနဲ့တော့မြန်မာအစိုးရတပ်တွေဟာအဖြစ်ခက်ရဲ့စည်းရေးနောက်ပိုင်းမှာပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်လေရှိပါတယ်။မနေ့ကတော့ NCCT အဖွဲ့ဝင်တွေနဲ့မြန်မာအစိုးရဘက်ကကိုယ်စားလှယ်တွေတွေ့ဆုံခဲ့ပြီးကြိုတင်ဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။မြန်မာအစိုးရတစ်လက်ထက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ဝဲကျော်နဲ့အဖြစ်ခက်ရဲ့စည်းရေးလက်မှတ်ရေးထိုးခဲ့ပြီးတဲ့နောက်တိုက်ပွဲတွေကတော့ပြန်ဖြစ်နေခဲ့တာပါ။တိုင်းရင်းသားတွေကတော့တပီလုံးတိုင်းတာနဲ့အဖြစ်ခက်ရစဲပြီးနိုင်ငံရေးရဆွေးနွေးမှုတွေဖြစ်လာစေဖို့အတွက်လှုံ့ဆော်သွားမယ်ဆိုပြီးပြောဆိုနေကြပါတယ်ရှင်။